ဂါဇာတောင်ပိုင်းကရာဖာမြို့ကိုထိုးစစ်မဆင်ခင်ဒေသခံတွေကိုပြောင်းရွှေ့ပေးဖို့အတွက်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟုကတောက်ချာနဲ့ညွှန်ကြားချက်ထုတ်ပြန်ခဲ့ပြီးစနေနေ့မှာတော့အစ္စရေးကဒီမြို့ကိုပြစ်မှတ်ထားပြီးလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကနေရာဖာကနေအများပြားကိုထိမှန်ခဲ့ပြီးခလင်းငယ်တရားစင်ကျော်အပါအဝင်သေဆုံးရသူအနည်းဆုံး44ဦးရှိတယ်လို့ AP ကပြောပါတယ်။ရာဖာမှာရှိတဲ့ဟာမတ်စတန်ရဲ့၄ဦးကိုချေမှုန်းဖို့နဲ့ဒေသခံတွေကိုဘေးလွတ်ရာပို့ပေးအစီအစဉ်ပို့အတွက်တောက်ကြမှာစစ်တပ်ကိုညှဉ်းချားခဲ့တယ်လို့ဝန်ကြီးချုပ်ယုံပြောခွင့်ရကပြောပါတယ်။အစီအစဉ်အသေးစိတ်ထုတ်ပြန်တာမရှိသလိုဘယ်ချိန်ထိုးစစ်ဆင်မယ်ဆိုတာကိုဝန်ကြီးချုပ်ကပြောမထားပေမဲ့ဒီကြေညာချက်ကြောင့်ဒေသခံတွေထိတ်လန့်ကြဖြစ်ခဲ့ရတာပါ။ရာဖာမှာဂါဇာကပါလက်စတိုင်းသား1.3တန်းရဲ့ထက်ဝက်ကျော်လာရောက်ခိုးလုံနေတာဖြစ်ပြီးသူတို့နောက်ထပ်ဘယ်နေရာမှာခိုးလုံနိုင်မယ်ဆိုတာကိုတော့မသိရသေးပါဘူး။American Britain နဲ့ EU ဥရောပသမဂ္ဂကအကြမ်းဖက်အုပ်စုဖြစ်နေတတ်မှတ်ထားတဲ့ Hamas တွေအဓိကခြေကုပ်ယူထားတဲ့နေရာနှစ်ခုက Rafah နဲ့ Khan Yunis မြို့တွေလို့ဝန်ကြီးချုပ်နန်တန်ယာဟုကပြောပါတယ်။ Rafah ဟာ Egypt နဲ့နယ်စပ်ချင်းထိနေတာကြောင့် Rafah မှာစစ်ဆင်ရေးလုပ်မယ်ဆိုရင်နယ်စပ်ကျော်ဖြတ်ခိုးလုံသူအုပ်လိုက်ရောက်လာမှာဖြစ်ပြီး Egypt Israel ကအနှစ်40ကျော်ငြိမ်းချမ်းရေးကိုပါထိခိုက်နိုင်တယ်လို့ Egypt အရာရှိတွေကတတိပေးနေပါတယ်။